ဟုတ်ကဲ့သမားတော်ကြီးဒေါက်တာမြို့မယောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်ရွယ်ရလာမှုတွဲဖက်ဖို့ခက်လာတာကိုပြောရင်အရက်ချောင်အုံနောက်မှညံထိခိုက်တာနောက်စီးချိုနဲ့သွေးလိုဖြစ်စီတာအပြင်အသက်ရွယ်မရွေးပေါ့နော်နှလုံးကြောက်ကက်အသေးရောဂါတွေကျွမ်းကုန်တာဖြစ်နိုင်မှုတွေကိုအရင်ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီအရက်ချောင်အမျိုးသမီးတွေမှာအဓိကထိခိုက်နေတာလဲအားလုံးအတွက်ကင်ဆာဆိုင်ရာအထူးသတိပြုဆရာတွေကိုပြောမှမို့အမျိုးသမီးတွေအတွက်ကလည်းအရှင်းပြပေးပါလားဆရာကြီး
အဓိကတော့ဒီရင်သားကင်ဆာတော့ဒီအီစထရိုဂျင်ပေါ့နော်အမျိုးသမီးတွေမှာဒီအီစထရိုဂျင်မက်တာဘောလစ်ဇင်ပေါ့ဒီဟော်မုန်းအမျိုးသမီးဟော်မုန်းကိုဖြည့်ပြတ်တဲ့နေရာမှာဒီရက်ကသွားနှောက်ရတဲ့ကြောင့်မလို့ဒီအီစထရိုဂျင်ဓာတ်တွေကပုံများလာတဲ့အခါကျတော့ဒီရင်သားကင်ဆာကိုဖြစ်စေတာပေါ့ဒါလည်းမဟုတ်လို့ဒီရက်ကဒီ cell တွေကိုဒါရိုက်ထိကိုက်နေမကသေးဘူးဒီဟော်မုန်းတွေရဲ့ပုံမှန်လုပ်နေကြအလုပ်ကိုပါသွားပြီးတော့နှောက်ရက်တာပါဒါမှမဟုတ်ကျွန်တော်တို့ insulin ကိုသွားနှောက်ရက်တယ်ဒီ estrogen ရဲ့ metabolism သွားနှောက်ရက်ခြင်းအဖြစ်မှတ်ဖို့လိုပါမဖြစ်တဲ့ဟာတွေဒီချီဂျိုတို့ဒီဥစဉ်လည်းရင်သားကင်ဆာတို့ကပို့ပြီးတော့ဖြစ်ဖို့ chance ပိုများသွားတာပေါ့ဒါကြောင့်မဟုတ်လို့ကျုပ်ပြင်ရင်သားကင်ဆာပါလို့ဆိုတာဥကကျွန်တော်အသိတွေပေါ့နော်ကျွန်တော်ပြန်ကြားတာကျွန်တော်ကိုယ်တိုင်သိတဲ့လူတွေမှာတော့ဥကပုံမှန်ဒီမှာခင်မိလာကြတယ်ဆိုပြီးတော့အမျိုးသမီးတွေကအစား wine လူတွေတွေ့ရင် wine တောက်တာတို့အဲ့လိုမျိုးခင်မိတယ်ထင်ကြတာပေါ့နော်ဒီကကျွန်တော်တို့ဒီမှာကတော့တပြေးနဲ့အရက်ကဆိုးကျိုးတွေသိလာတဲ့အတွက်ကြောင့်မဟုတ်လို့ခင်မိသူတိုင်းကအရက်ဖြတ်ကြပါတယ်ဒီမှာကတော့ဘာဖြစ်လို့ဆိုတော့ရင်သားကင်ဆာဖြစ်မှာဒီမှာအရင်ကြောက်ကြတာပြီးတော့အရင်မကြောက်တဲ့လူတွေမှာတော့မှဒီရင်သားကင်ဆာဖြစ်တဲ့ဟာဒီအတိုင်းပဲလေတော်တော်များနေပါတယ်အခုထိလည်းရင်သားကင်ဆာဖြစ်တဲ့နှုန်းကိုချဖို့ကမလွယ်ကြသေးပါဘူးဆိုတော့အရက်တောက်တော့ကြမလို့ရင်သားကင်ဆာဖြစ်ဖို့ကပို့ပြီးတော့ chance ပုံများသွားတဲ့အကြောင်းမလို့ကျွန်တော်ပြောချင်တာအမျိုးသမီးရေအရက်ကိုရင်တော့မတောက်ဘူးဆိုရင်မတောက်ကြမှာလည်းခင်မမြည်ကြပါနဲ့ခင်ဒီကခင်မြည်ခြင်းအရက်ကိုဖြတ်ချပါ even ကိုကစားတောက်နေပြီဆိုရင်တော့မှဟု
တ်ကဲ့ဆရာကြီးအဲ့တော့အခုခင်နောက်ပိုင်းမှာတော့အမျိုးသမီးတွေလည်းတန်းတယ်ပေါ့နော်တောက်လာတာကိုပို့ပို့တွေ့လာတဲ့အနေထားမှာတကယ်တမ်းဒီခန္ဓာကိုယ်တိဆောက်ပုံအရတန်းတယ်မဟုတ်တာကိုရောเสียนั่นเนี่ยเสียอย่างป่ะเนาะอမျိုးသမီးတွေရှော့တောက်တင်တာကိုထက်ရှင်းအောင်ပြပြပြလို့ရအောင်ဆရာ
ဟုတ်ကဲ့အမျိုးသမီးကနံပါတ်1ချက်ကဒီ alcohol dehydrogenase enzyme ကိုထုတ်တာတော့မျိုးသားတွေနဲ့ရှင်းလိုက်ရင်နည်းပါတယ်ဒါကြောင့်မလို့ကျွန်တော်လူငယ်အပိုင်းမှာတော့မှမျိုးသားတယောက်နဲ့မျိုးသမီးတယောက်ပုံမှန်အရက်ဒီတစ်ခွက်ချင်းအရှင်တောက်နေတော့မှအမျိုးသမီးတွေပုံမှုပါတယ်ဘာလို့အမျိုးသမီးတွေခန္ဓာကိုယ်ကနေပြီးတော့ alcohol dehydrogenase enzyme ထုတ်တတ်နေတဲ့နေတဲ့ကြောင့်မလို့ရက်ကိုဖြည့်ဖြတ်နိုင်တဲ့စွမ်းအင်းကလည်းနေတဲ့ကြောင့်မလို့သူတို့ကပို့ပြီးတော့ရက်ရဲ့ effect ကိုပို့ပြီးတော့ sensitive ဖြစ်ကြတာပေါ့ဒါမှမဟုတ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်အတူတူပမာဏတောက်တာတော့မှအမျိုးသမီးတွေကပို့မှုပြီးတော့အမျိုးသားတွေကတိုက်မမှုဘူးဆိုတဲ့ဟာဒါနံပါတ်1ချက်ပေါ့ပြီးတော့အမျိုးသမီးတွေမှာပုံမှန်အဖြစ်ကျင်တော့သူတို့ရဲ့ body ခန္ဓာကိုယ်ရဲ့ size ဆိုတာလည်းပိုသေးတဲ့အတွက်ကြောင့်မလို့ဒီပုံမှန်ပမာဏရက်တောက်တာတော့မှသူတို့ရဲ့အဲအကြက်ကသိုးကျိုးကသူတို့မှာပုံခံစားရတာပေါ့နောက်ဆုံးတစ်ခုကတော့ဒီ estrogen ပေါ့နော်ရပြားတွေမှာ estrogen ကပုံမှန်မထုတ်အရင်နည်းနည်းလေးပဲရှိတယ်မျိုးသမီးကျတော့ estrogen ကသူတို့မှာနှစ်ဘဝရှိပြီးသားဆိုတော့အောင်မျိုးသမီးဟော်မုန်းတွေကဒီအကြက်ကြောင့်မလို့ပုံမှန် metabolism ခြေဖြတ်တဲ့အလုပ်မလုပ်နိုင်တဲ့အကြောင်းမလို့ဒီရင်သားကင်ဆာချစ်ဖို့ chance ပုံများပါတယ်ရောက်ကြတွေမှာတော့ဒီအတိုင်းပဲအကြက်ကြောင့်မလို့ရင်သားကင်ဆာဖြစ်တယ်ဆိုတာအရင်နည်းပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီနေရာမှာတခုကျွန်တော်သတိထားမိတာကဆရာဒီအရေပြားနဲ့ပတ်သက်လို့လေဒီအရသာမှုကထိခိုက်တယ်ပေါ့နော်ဆရာပြောခဲ့တာအဲ့ဒီအနေထားလေးကိုဆရာကြီးဘယ်လိုမျိုးအရေပြားကိုထိခိုက်တာလဲရှင်းပြလို့ရလဲ
ဟုတ်ကဲ့ဒီအရေပြားကတော့ဒီငါ့ဘောဒီရက်ကခန္ဓာကိုယ်က cell တွေကိုအကုန်လုံးထိတဲ့ကြာမလို့ဒီအထူးဖြင့် DNA ပေါ့နော် skin မှာကျတော့ဒီ DNA repair mechanism နဲ့ဒီ skin ပုံမှန်ရပုံမှန် skin ကကျွန်တော်သိတဲ့အတိုင်းပဲဒီအရေပြားကျတော့ပုံမှန်အလုပ်ကတော့သူကဒီနေရောင်ခြေကဖြစ်စေတတ်တဲ့ cancer ဖြစ်စေတတ်တဲ့အကြောင်းလေးကိုသူကကျွန်တော်တို့ကာကွယ်ပေးတယ်။နောက်တစ်ခုကဒီအရေပြားရဲ့ဒီပုံမှန်တင်းနေအောင်လုပ်တဲ့ပုံမှန် function တွေပေါ့နော်။ရက်ကြောက်တဲ့အကြောင်းမလို့ဒီကွန်ပျူတာက DNA function ကိုမထိခိုက်တဲ့အတွက်ကြောင့်မလို့ skin cancer လည်းဖြစ်နိုင်တယ်။ပြီးတော့ skin ကျုံတာပေါ့။ဒီနေရောင်ခြေရဲ့ဟာကိုကာကွယ်နေတဲ့ဓာတ်တွေကလည်းနင်းသွားတဲ့အကြောင်းမလို့ skin ကကျုံတယ်။ဆိုတော့နံပါတ်ဘောဒီ skin ရဲ့လှလည်းမလှတော့ဘူးအရေပြားတွေပိုတွန့်ကိုချက်များပြေပြားတွေပိုထွန်းနိုင်တယ်ပြီးတော့ even ဒီခန္ဓာကိုယ်ကဒီ skin cancer ဖြစ်ဖို့ကာကွယ်နေတဲ့ဟာတွေတော့မထိခိုက်ပေါ်နိုင်တာပေါ့ဆိုတော့အရေပြားအမှုကမထိခိုက်ခြင်းဘူးဆိုရင်တော့အရက်ကိုလုံးဝရှောင်သင့်ပါလား
ဟုတ်ကဲ့အရေပြားအစင်းချောင်းတွေပိုများလာပြီးတော့ပိုသက်ကြီးတယ်လို့အသွင်ပြင်ဖြစ်လာနိုင်တာပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုကတော့ဆရာကြီးဒီဆရာလက်ကအရေပြားကင်ဆာပြောလို့ဒီကင်ဆာဘိုင်းပေါ့ဆရာကြီး တော့ကင်ဆာနဲ့ပတ်သက်ပြီးတော့အရေးထူးခြားမှုဆိုရင်ဆရာအဓိကဘာကိုထောက်ပြကြလဲ
ကင်ဆာရဲ့ကျွန်တော်တို့ဒီအဓိကအချက်ကတော့ဒီအရက်ကိုယ်တိုင်ကကျွန်တော်ကာစီနိုဂျင်လို့ခေါ်ပါတယ်ကာစီနိုဂျင်ဆိုတာအရက်ဒီကင်ဆာအရက်ကဓာတ်ကိုကဆိုတော့ကင်ဆာကိုဖြစ်စေတတ်တဲ့ဓာတ်ပါကျွန်တော်ဒီမှာတော့ကျွန်တော်ခေါ်တာကာစီနိုဂျင်ပါဆိုတော့သူက DNA ပုံမှန် DNA ရဲ့ဟောသွားပြီးတော့ထိခိုက်ပြန်လို့ DNA ကဒီ important DNA mechanism ပေါ့ဟိုဒါကတော့ဘာလဲဆိုတော့ရှင်းပြောရင်ကျွန်တော်ခန္ဓာကိုယ်မှာကျွန်တော်အရက်မတော့တဲ့လူတွေတောင်မှဒီခန္ဓာကိုယ်မှာကျွန်တဲ့အတိုင်းဒီ cells တွေကကျွန်တော်တရားပေါ်နေပြောရင်ဖြစ်ပြီးပြန်နေတာပေါ့ဖြစ်ပြီးပြန်ရင်လည်းပြတ်ပြီးတော့ပြန်ဖြစ်တာပေါ့ဖြစ်နေတဲ့မှာကျွန်တော်ဒီခတ်မသိရင်ဒီ cancer cell မျိုးပြောင်းသွားပြီးတော့ cell တွေကအရင်ကပွားတဲ့ကြောင့်ကျွန်တော် cancer cell လို့ခေါ်ရတာပေါ့ဒါမှမဟုတ်ကင်ဆာကဒါမှမဟုတ်ကလေးတွေမှာတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါပြောပေါ့ဒီဖြစ်ပြီးပြတ်ပြီးတော့ပြန်ဖြစ်တဲ့အခါကျတော့တစ်ချိန်မှမထိန်းနိုင်တဲ့အခါကျတော့အရင်ကဆဲရအရင်ပွားပြီးကင်ဆာလို့ဖြစ်သွားကြတာပေါ့အဲ့တော့ okay လူတိုင်းမှာဘယ်လိုကင်ဆာဖြစ်လဲဆိုတဲ့အကြောင်းမျိုးဒီဆဲပွားတဲ့ဟာကိုထိန်းနေတဲ့ repair mechanism ရှိနေတာပေါ့ဆိုတော့အဲ့ DNA repair mechanism ကိုပုံမှန်အလုပ်လုပ်နေတဲ့ဟာကိုအရက်ကဓာတ်ရိုက်သွားပြီးတော့အထောက်ရှက်သွားပေးတာဒါကြောင့်မလို့အရက်တောက်တဲ့ကြောင့်မလို့ဒီကင်ဆာကိုမဖြစ်အောင်လုပ်နေတဲ့စနစ်ကပြတ်သွားတဲ့အချိန်မှာလို့ဆဲတွေမှာအရင်ပွားတဲ့အခါမှာလို့ဒါမျိုးဒီအသေးကင်ဆာစာရင်ဒီလေကြောင်းကင်ဆာအစာပြုံးကင်ဆာနောက်ပြီးရင်သားကင်ဆာတွေပါဖြစ်စေတာပေါ့ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီ nutrition ပေါ့အရင်ကြောင့်မလို့ဒီအစာအသောက်မစားနိုင်တာအစာအသောက်ပြတ်တဲ့ကြောင့်မလို့ဒီ nutrition တွေကောင်းကောင်းမရတဲ့ကြောင့်မလို့လည်းဒါကင်ဆာဖြစ်စေတဲ့ဟာကိုလည်းတွဲဝိုက်ပြီးတော့ဖြစ်စေတာပေါ့ဆိုတော့ခန္ဓာကိုယ်မှာပုံမှန်အစာအသောက်စားနိုင်မှာပဲဒီခုနပြောတဲ့ကင်ဆာကိုဟိုမဖြစ်အောင်လုပ်မဲ့ mechanism ကလုပ်နိုင်တော့တာပေါ့ဆိုတော့အဓိကအချက်ကတော့ဒီရက်ကိုကဒီဘက်ကလို့ပေါ့ကင်ဆာမဖြစ်အောင်တားနေတဲ့အလုပ်ကိုသွားပြီးတော့အနောက်ရှက်ပေးလို့ပေါ့နော်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ